မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့တရုတ်မြန်မာနယ်စပ်ခြေစိုက်ဝါတာဖွဲ့ကဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတွေ့ဆုံဆွေးနွေးကြဖို့မြန်မာအစိုးရကကန့်လန့်ထားပြီးနှစ်ဖက်တွေ့ဆုံရေးကတော့ညှိနှိုင်းနေဆဲဖြစ်ပါတယ်။ဒီညှိနှိုင်းနေတဲ့အချက်တွေကတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကော်မတီအနေနဲ့တွေ့ဆုံဖို့တောင်းဆိုထားတဲ့အချက်နဲ့အစိုးရဘက်ကတော့ NCA မူပေါင်းအတွင်းကတွေ့ဆုံဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးပြည်ဆောင်ဆွေးနွေးဖို့အတွက်တင်ပြထားတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ် Mr. Songkor Shan ကနေတဆင့်ညှိနှိုင်းနေတာဖြစ်ပါတယ်။ဒီလိုညှိနှိုင်းနေတဲ့အကြောင်းကိုပလောင်လွတ်မြောက်ရေးတပ်ဦး PSL ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ
်။ဒီမြန်မာနိုင်ငံကိုလည်းဖွဲ့ကအနာဘီတီကတော့ဆုံးကချမ်းလို့စီကနေလက်စင်တေးပြရလေလက်စင်ကျွန်တော်တို့လည်းတွေ့ချင်တယ်ဆိုပြီးပြောတာပါရှိပါတယ်။သူအခုကျွန်တော်တို့ဆောင်ရတဲ့ပုံစံအားဖြင့်ကတော့တစ်ဖက်ချင်းပုံစံလို့ဖြစ်နေတော့ကျွန်တော်ပြောတာကမတိကျကြတွေ့ပြီးအလုပ်ဖြစ်ဖို့ဆိုရင်တော့ကျွန်တော်ကွန်ဒီအနေနဲ့တွေ့မှာဆိုတာစဉ်းစားဖြစ်တယ်လို့ကျွန်တော်အဲ့လိုကြောင်းပြန်လာခဲ့တယ်။ဒါနဲ့အခုတည်းကတော့ဘာမှတော့မပြောရပါဘူး။ကျွန်တော်တို့ကကော်မတီအနေနဲ့တွေ့နိုင်တယ်၊တွေ့မယ်လို့ကျွန်တော်ပြောထားပါတယ်။ဒါတည်းကိုကျွန်တော်မနေ့တော့အကြောင်းပြန်လာတော့
တရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါတပ်ဖွဲ့ TIO ကချင်တပ်ဖွဲ့ SSPP SSA မြောက်ပိုင်းရှမ်းတပ်ဖွဲ့ NTAA ခေါ်မိုင်းလာတပ်ဖွဲ့ PSLF ပလောင်တပ်ဖွဲ့ NNDAA ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တွေဟာပြီးခဲ့တဲ့ AB လကအစိုးရနဲ့ဆွေးနွေးဖို့အတွက် FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်အစိုးရနဲ့နိုင်ငံရေးဆွေးနွေးရာမှာတပွဲချင်းအနေနဲ့မဆွေးနွေးဘဲကော်မတီအနေနဲ့သာဆွေးနွေးမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ငင်ကြရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကနှစ်သက်တွဲဆုံဆွေးနွေးဖို့အတွက်ညှိနှိုင်းနေစေဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
။ကျွန်တော်ပြရတဲ့လို့ဆိုတော့ကျွန်တော်တို့လူကြီးတွေညှိနှိုင်းကြတယ်ဗျ။ခုနှစ်ဖွဲ့စလုံးတော့တပြိုင်တည်းပြမှာမဟုတ်ဘူးဖြစ်နေတာ။အဲ့ဒါကိုပဲကျွန်တော်ညှိနှိုင်းကြတာပါ။ဒီလိုတွဲဆုံမယ်ဆိုတော့ပဲညှိနှိုင်းကြတာပါ။ဟုတ်ကဲ့။ကျွန်တော်တို့က NC လမ်းကြောင်းထဲကသွားမယ်လို့ပြောထားတော့ဒါလည်းပြရမှာပေါ့။ဟုတ်ကဲ့။ရက်ကတော့ခံမလို့မရသေးဘူးကြာကျွန်တော်တို့ဟိုဘယ်ပေါင်းစုံကြည့်နေရတော့ကြာသမလို့ရောဆွေရရောတစ်ဖက်ကောပေါ့ဟုတ်ကဲ့
ပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးတုန်းကတော့ FPNCC ကကွန်တီနီနဲ့ဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပြီးအဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာကချင်းနဲ့ရှန်စတဲ့အဖွဲ့တွေကိုဖိတ်ကြားခဲ့ပြီးနဲ့တခြားအဖွဲ့တွေမပါဝင်တာကြောင့်ညီလာခံကိုမတက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ညီလာခံကျင်းပမီတရက်အလိုမှာတရုတ်အစိုးရကိုယ်စားလှယ် Mr. Songkor Shan ရဲ့ဂျာဝင်ညှိနှိုင်းပေးချက်အရအစိုးရဘက်ကအဖွဲ့ခုနှစ်ဖွဲ့လုံးကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားခဲ့ပါတယ်။အထူးဖိတ်ကြားခံရသူဟာညီလာခံမှာပါဝင်ဆွေးနွေးခွင့်မရှိတာကြောင့်ညီလာခံဖွင့်ပွဲပြီးနောက်တည့်ရက်မှာ FPNCC အဖွဲ့ဝင်တွေကညီလာခံကိုဆက်လက်မတယောက်ခဲ့ပြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုတွေ့ဆုံရမှာဝကချင်ရှမ်းမိုင်းလာအဖွဲ့ဝင်နဲ့ပလောင်ကိုးကိုင်ရခိုင်စတဲ့အဖွဲ့တွေကိုအစုအဖွဲ့နှစ်ခုအဖြစ်တီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။